ကျမဆုမမရှင်2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ရွေးခံကြမယ်ပါတီကိုယ်စားလှယ်လောင်းတွေနဲ့နိုင်ငံရေးပါတီတွေအနေနဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလုံခြုံမှုပေးမယ်ဆိုတဲ့ရွေးကောက်ပွဲကတိကဝတ်ပေးဖို့ AI နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးနဲ့မြန်မာလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်မြန်မာနိုင်ငံတဝက်မှာ2020ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပဖို့တည်င်းပတ်နှစ်ပတ်လောက်ပဲကျန်တော့တဲ့အချိန်မှာပြည်내နဲ့တိုင်းဒေသကြီးအသီးသီးမှာနိုင်ငံရေးပါတီစုံကကိုယ်စားလှယ်တွေတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေမဲဆွယ်စီယုံရေးအောင်နိုင်ရေးတွေဆောင်ရွက်နေပြီးတော့ရွေးကောက်ပွဲကတိကဝတ်ပြုနေခြင်းလည်းဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေအနေနဲ့လူခွေလှုပ်ရှားသူတွေကိုကာကွယ်ဆောင်ရှောက်ပေးပါလို့Amnesty International AI နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးနဲ့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းအဖွဲ့ကနေရွေးကောက်ပွဲဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုတိုက်တွန်းတောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကိုဖော်ထုတ်တင်ပြတောင်းဆိုသူတွေအတွက်အသက်အန္တရာယ်ထိခိုက်လောက်တဲ့အထိလုံခြုံရေးအခြေအနေဟာစိုးရိမ်စရာဖြစ်နေတာမို့ပြည်သူကမဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့လူခွေလှုပ်ရှားသူတွေကိုကာကွယ်ပေးဖို့ကတိပြုပါလို့တောင်းဆိုရတဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်းမှုကိုဘူကြီးကပြောပါတယ
်အဓိကတော့ကျွန်တော်တို့2020ရွေးကောက်ပွဲဝင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့ဒီလိုမျိုးလှုပ်ဆောင်ပါမယ်ဆိုတဲ့ကတိကဝတ်မျိုးကိုပေးနိုင်ရင်တော့သူတို့တို့လည်းအားပိုရှိမှတင်ပါတယ်ကျွန်တော်တို့ပါတီပေါင်းစုံကိုကြည့်ရပါတယ်အဓိကမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်ပေးမဲ့သူတွေနောက်လူခွင့်ရေးချိုးဖောက်ပြန်လည်းပတ်သက်ပြီးတော့တရင်အချက်လက်ကောက်ယူနေတဲ့သူတွေရှိတယ်ဒီလူတွေရဲ့အသက်အန္တရာယ်နဲ့ဒီလူတွေရဲ့လုံခြုံရေးအစိုးရအခြေအနေမှာရှိပါတယ်ဒါကြောင့်မို့ဒီရွေးကောက်ပွဲမတိုင်ခင်မှာလူတော်ကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့လူခွင့်ရေးအခြေအနေသိရှိစေဖို့အဲ့ဒီလူခွင့်ရေးအခြေအနေတွေကိုဘယ်လိုကာကွယ်မလဲဆိုတော့သူတို့စဉ်းစားပြီးတော့သူတို့လွတ်တော်အမှတ်ဖြစ်ခဲ့တယ်ဆိုလို့ရှိရင်ဒီလိုအလုပ်မျိုးတွေကိုလုပ်ပေးဖို့လိုအပ်တယ်လုပ်ပေးမယ်ဆိုတဲ့စိတ်ဆန္ဒပေါ့ဒါကိုကျွန်တော်တို့ကအဓိကလိုချင်တယ်ပေါ့
မြန်မာနိုင်ငံမှာလွတ်လပ်စွာစီတမ်းလှည့်လည်ဆန္ဒထုတ်ဖော်ခွင့်အလှူရှားသွားလာပြောဆိုရေးသားခွင့်စားတဲ့အခြေခံလူခွင့်ရေးဒီမိုကရေစီစံနှုန်းပြတ်နေတဲ့အနေအထားဖြစ်တာမို့လို့နိုင်ငံတော်အုပ်ချုပ်ရေးရန်ညာသစ်ကိုဦးဆောင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့ဥပဒေပြုရေးပြုပြင်ပြောင်းလဲရေးတွေဆောင်ရွက်ပေးပါလို့တိုက်တွန်းရတဲ့အကြောင်းအတန်ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်ဒီတန်းတက်လျှောက်မှာဒီလက်ရှိအစိုးရတန်းပြင်းမှာကျတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအတော်လေးကိုချုပ်ပေါက်ခံရတဲ့အခြေအနေကိုကျွန်တော်တို့ကြုံတွေ့နေရပါတယ်။လက်ရှိချိန်မှာတောင်းလို့မျိုးကြဆိုရင်လည်းဖန်စီထင်းထင်းခံထားရတာရှိရဲ့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးဆန္ဒပြတဲ့ចောင်းသားတွေဆိုရင်လည်းထောင်ကျခံထားရတာရှိရဲ့ပေါ့နော်။အဲ့လိုအခြေအနေမျိုးတွေကျွန်တော်တို့နောက်လာမယ့်အစိုးရတက်လက်ထံမှာမဖြစ်စေချင်ဘူး။အခုလာမယ့်အစိုးရတက်လက်ထံမှာအဲ့လိုမျိုးနာမည်ရိုးနဲ့တော်ကြခဲ့တဲ့ဒီလူခွင့်ရေးကိုချိုးဖောက်တဲ့ဥပဒေတွေကိုမဖြစ်မနေပြင်မှုလို့ရဆိုရဟာကိုအရင်ဆုံးထောက်ပြတယ်။ဥပမာဆိုရင်ဒီဘက်အစိုးရလက်ထက်မှာဒါဥပဒေပြည့်ရင်ရောင်းလဲရေးပြချရအောင်နိတိတင်သွားပြီလို့အကြံဉာဏ်ပြောလို့ရပါတော့။အဲ့တော့အခုရှင်းပြန်ရဲ့သက်တော်ကိုယ်စားလှယ်လောင်းနေပါတီတွေအနေနဲ့ရွေးကောက်ပွဲမဲဆယ်ကမ်ပိန်းတွေမှာဒီလိုလူတို့ကိုလူတို့ရှင်ကြပါတော့ဂတိကူကိုပြုပေးဖို့အတွက်ကျွန်တော်ဒီလိုမျိုးတိုက်တွန်းတောင်းဆိုတဲ့ကမ်ပိန်းမျိုးလုပ်ရခြင်းဖြစ်ပါတယ်ခင်ဗျာ
။ဒါအပြင်နိုင်ငံတော်ကလူခွေချိုးဖောက်ခံရမှုတွေကိုရဲရဲဝံ့ဝံ့ဖော်ထုတ်ပေးခဲ့တဲ့လူခွေလှုပ်ရှားသူတွေကိုတရားစွဲဆိုထားတဲ့အမှုတွေရုပ်သိမ်းပေးဖို့ဖမ်းဆီးထားသူတွေကိုအမြန်ဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့စတဲ့လူခွေကာကွယ်ဆောင်ရှောက်မှုတွေကိုဆောင်ရွက်ပေးပါမယ်ဆိုတဲ့ဂတိပြုပေးပါလို့ကိုဘိုကြီးကဆက်ပြောပါတယ်
။ကျွန်တော်တို့နိုင်ငံမှာမတရားတဲ့ဥပဒေကလည်းအများကြီးရှိတယ်။နောက်တက်လာမဲ့အစိုးရနဲ့လွှတ်တော်ရဲ့တာဝန်ကဒီတည်တဲ့ဥပဒေကိုဖျက်သိမ်းပေးဖို့လိုတယ်၊သို့မဟုတ်ဆိုင်းငံ့ပေးဖို့လိုတယ်။နိုင်ငံရေးအကျဉ်းသားတွေဆိုတာကအလို့သက်ကလည်းသိမရင်းနဲ့တိုက်ရိုက်သက်ဆိုင်နေတယ်။အခုကဟိုဖမ်းဆီးရဆိုတဲ့အကောင်မှာဒီအစိုးရနဲ့တက်မတော်တာတွေဖမ်းဆီးတာမဟုတ်ပဲနဲ့တရင်တော့လည်းငါတပွက်တွေကလည်းလူတွေကိုဖမ်းဆီးတဲ့ကိစ္စမျိုးတွေကလည်းတိုးပိုတိုးလာတယ်ဆိုတော့ကကြအခြေအနေကြီးကအရန်ရှုပ်တွေ့လာတယ်ဒါကြောင့်မလို့ဒီလိုကိစ္စတွေကိုရက်တန်းကရက်ချက်ပို့လို့တယ်ပါတီဘောင်းဆောင်ကနေပြီးတော့ဒီလိုမျိုးကိုယ်စားလှယ်လောင်းဘလောက်ကနေပြီးတော့ဒီလိုမျိုးဂရိကဝတ်ပေးမလဲပေါ့ပေးတယ်ဆိုလို့ရှိရင်တော့ဒါသူတို့အတွက်လည်းကောင်းတယ်တိုင်းပြည်ရဲ့အနာဂတ်အတွက်လည်းကောင်းနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ရပါတော့
အခုလိုမျိုး2020ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းနေတဲ့မကပဲမဲပေးခွင့်ရှိသူနိုင်ငံသားတွေအပါအဝင်ပြည်သူလူထုအနေနဲ့အားလုံးရဲ့လူခွင့်ရဖို့လှုံ့ဆော်တဲ့သူတွေကိုအကာအကွယ်ပေးပါလူခွင့်ချိုးဖောက်ခံခဲ့ရမှုတွေကိုနိုင်ငံတကာလူခွင့်စံနှုန်းနေနဲ့အညီဥပဒေတွေပြဋ္ဌာန်းပေးပါဆိုတဲ့တောင်းဆိုချက်တွေနဲ့ဒီလှုံ့ဆော်မှုကမ်ပိန်းမှာပါဝင်လှုံ့ဆော်ပေးဖို့ကိုလည်းလူခွင့်အဖွဲ့တွေကပြည်သူကိုတိုက်တွန်းနေတာဖြစ်ပါတယ်ရှင်ကျွန်မဆုမောမှာ